စကိုင်းတိုင်းဟောမလီမြို့နယ်အတွင်းကတကြံမန္တတခုမှာလုံခြုံရေးတာဝန်ကျရဲတပ်ဖွဲ့ဝင်နေတဲ့လူငယ်နှစ်ဦးစကားများရာကနေပစ်ခတ်မှုဖြစ်ပြီးလူငယ်နှစ်ဦးသေဆုံးသွားခဲ့ပါတယ်။သေဆုံးခဲ့ကြောင်းကိုရဲဌာနကအတည်ပြုပေမဲ့ဖြစ်စဉ်အသေးစိတ်ကိုတော့မပြောနိုင်သေးတဲ့အကြောင်းဟောမလီမြို့နယ်ရဲတပ်ဖွဲ့ရုံးက VOA ကိုပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကပြောပြမှာပါရှင
်။စကိုင်းတိုင်းဟောမလီမြို့နယ်ရွှေပြည်မြို့တကြံမန္တမှာနှစ်ဆန်းတရနေ့ကစုပေးပွဲကျင်းပနေစဉ်လုံခြုံရေးယူထားတဲ့ရွှေပြည်မြို့တစ်ကျေးရွာရဲနဲ့ရွှေမော်ကနေတကြံပြန်လာတဲ့လူငယ်အုပ်ဆဲဆိုစကားများရာကနေပြဿနာဆဖြစ်ခဲ့တာဖြစ်ကြောင်းဒေသခံတွေကပြောကြပါဗျ။ဒီနောက်မှာတော့အသက်20ကျော်အရွယ်လူငယ်အုပ်ကိုလုံခြုံရေးရဲတပ်ဖွဲ့ဝင်တွေလိုက်လံပစ်ခတ်ရာကနေတေဆုံးခဲ့တာဖြစ်တယ်လို့လည်းကိုယ်တိုင်တွေ့ခဲ့တဲ့ဒေသခံတယောက်ကအခုလိုပြောပါဗျ။
ကျွန်တော်တမ်းမြင်တော့တို့စားစစ်တော့တယောက်တည်သွားရာပွဲရှင်ကြီးကတယောက်ကမတည်ဘူးပါဘူးဗျာ။အခုကတော့နှစ်ယောက်စလုံးပွဲရှင်ပြီးသွားပြီဗျာ။အခုစီကြီးစိတ်ကန်းနမရတယ်မှာ3မိနစ်ပြော3မိနစ်တည်လာမှမှာဆက်လီရောပါတခါလဲကရရနေတာပါဗျာဒီမှာကျော်တို့အရှင်ကြီးမိလာလို့ပါဗျာဒီမှာသူ့ဖေမိပါလို့လဲကျွန်တော်အရှင်ကြီးခေါ်နိုင်လို့ပါဗျာကျော်အရှင်ကြီးခေါ်လိုက်လို့ပါဗျာဒါမှလို့ရှင်ဖေမိပါလဲမြင်လိုက်ရမှာမဟုတ်ဘူးဗျာရဲကရဲတွေကတော့သူ့ကိုစကားမှကြီးရဒီမှာရွာသားတွေလူတွေကတော့ဆရာကျော်နေရာနီးနီးရောက်ရှိမှာဗျာ
ရှေ့ပြေးမြို့တစ်ကတစ်ပါလွာထုတ်လုပ်တဲ့ကုမ္ပဏီရှေ့မှာဖြစ်ခဲ့မှုဖြစ်ပွားခဲ့တာလို့လေကိုယ်တိုင်တွေ့ခဲ့တဲ့နောက်ထပ်ဒေသခံတူကပြောပါတယ်
။ဘူးဖြစ်ခဲ့တာကကျွန်တော်တို့အဲရှူပြင်းမျိုးတွေပါသူကတကြံမန်းတက်ပါလေ
။ဟုတ်ကဲ့။
ဒီနေ့နှစ်ဆန်းတရနေ့ရဲ့တကြံမန်းတက်ကရှိသေးရဟုတ်။ဒီအချိန်မှာကလေးတွေကမော်ဝါရှင်မော်ကနေတန်းလာတာညီကိုနှစ်ယောက်ညီကိုနှစ်ယောက်ဆက်လာအချိန်မှာမန်းတက်မှာတော့သူမူရင်းနဲ့တော့လူငယ်တဘာကမူရင်းနဲ့နည်းနည်းဆဲဆုံမိတဲ့ပုံစံမျိုးဖြစ်သွားတယ်မှာပေါ့။အ
ဲဒ
ီမှာဆဲလို့ဆိုတော့နောက်ကနေလိုက်ပြီးရောတဲ့။အမတနက်နဲ့လိုက်ကြည့်တာတဲ့။ကုမ္ပဏီပါလို့ရှိမှရောက်မှဟိုတနေ့ဝေးခင်းသေးပါနေရပေါ့။အဲ့မှာဖြစ်သွားတာ။အချိန်မှာဖြစ်သွားတော့ခါလေးပွင့်ရင်းပြီးတူတာပေးဆုံးတာအချိန်မှာဒီသူ့ရဲ့စိတ်ဆင်ရတော့ဒီမှုကိုချက်ချင်းဟိုမသိသေးခြင်းနဲ့ဒါမှမဟုတ်ကျွန်တော်ကဒီမှာရုံရုံဖြစ်သွားတော့အကုန်သိပါ
ပြစ်ခတ်မှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ဟောမလင်းမြို့နယ်ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်တဲ့အခါမှာတော့အခုလိုဖြေကြားပါတယ
်ဟုတ်ပါကျေးစပီအေးကျေးရွာလေအာဟို
ဟုတ်ကဲ့
ဟိုပြစ်ခတ်မှုဖြစ်တယ်ကြားလို့ပါကျေ
းဘယ်ရလဲမသိဘူးဗျာ
အော်ကျွန်မ VOA သတင်းဌာနကပါဟု
တ်ကဲ့ဟုတ်ကဲ့အဲအဲ့ဒီနေရာပြစ်စစ်နေရာကိုမြို့နယ်ရဲတပ်ဖွဲ့မှုတွားနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့အဲ့အကြောင်းမို့ပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟိုတေဆုံးသွားတာဟုတ်လားကျေ
အာဟုတ်တယ်ဗျာဟုတ်တယ်ဗျာ
လူတေဆုံးမှုအထိဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့အသေးစိတ်မပြောနိုင်သေးကြောင်းကိုလည်းဟောမလင်းမြို့နယ်ရဲတပ်ဖွဲ့မှုရုံးကပြောပါတယ်ဒီကနေ့ညနေပိုင်းအထိကတော့အနာပိုင်တွေကအခင်းဖြစ်ရာကနေအလောင်းကိုတည်ယူသွားပြီးရဲဆက်လီနဲ့ရေချောင်းကနေဆက်လက်တည်ယူဖို့စီစဉ်ခဲ့ပေမဲ့မိသားစုဝင်နေဒေသခံတွေရောက်လာတဲ့အတွက်လက်တလောကမ်းနားမှာပဲထားရှိကြောင်းမြင့်မြင့်တွေ့သူဒေသခံများကပြောပြပါရရှင်